This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်ဒီဇင်ဘာလ26ရက်နေ့ Radio NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ26ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့်တောင်သာမှာစစ်ကောင်စီလေတပ်ကကထုတ်လေထီတပ်ဆက်များဖြင့်ဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်မှာစစ်ကောင်စီကလေတပ်နဲ့ကကထုတ်လေထီတပ်ဆက်များဖြင့်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့လူမှုလှုပ်ရှားမှုကော်မတီတောင်သာထံကသိရပါဗျ။ဒီဇင်ဘာလ25ရက်နေ့လယ်12နာရီကတောင်သာမြို့နယ်ဇေယျကြီးကျေးရွာစာတင်ကျောင်းကို Jet Fighter တစ်စီးနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီး2နာရီခန့်မှာလေထီအင်ဂျင်တပ်ဆက်များဖြင့်ထပ်မံဘုံသီးချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ Jet Fighter ဖြင့်လေကြောင်းတိုက်ခိုက်ရာမှာပြည်သူတို့ဒဏ်ရာရခဲ့ပြီးလေဒီဆက်ဖြင့်ထပ်မံဘုံချခဲ့ရမှာပြည်သူတို့ထပ်မံဒဏ်ရာရခဲ့တယ်လို့သိရပါဗျ။လာရောက်ဘုံချခဲ့တဲ့လေဒီဆက်များဟာမလိုင်မြို့နယ်ကနေရာတစ်ခုမှာပြန်လည်ဆင်းသက်သွားတယ်လို့သိရပါဗျ။စစ်ကောင်စီတပ်ဟာလေရင်စီပြက်လက်မှုကြောင့်ယခုလိုလေဒီတပ်ဆက်များကိုပုံမှုအသုံးပြုလာနိုင်ပြီး၎င်းလေထီများလာရရက်မှပြည်သူအချင်းချင်းအသိပေးသတင်းပေးကြဖို့ကိုလည်းတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။ဒုတိယစစ်ရေးသတင်းအနေဖြင့်နထိုးကြီးမြိုင်သာရွာနှင့်ဒေါင်ဘိုးရွာကိုစစ်တပ်ကလေကြောင်းဖြင့်နှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်မှုကြောင့်ပြည်သူတို့ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဒီဇင်ဘာလ24ရက်နေ့ဒီဇင်ဘာလ23ရက်နေ့တွင်နထိုးကြီးမြို့နယ်မြိုင်သာရွာနှင့်ဒေါင်ဘိုးရွာကိုအကြမ်းဖက်စစ်တပ်ကလေကြောင်းဖြင့်နှစ်ကြိမ်ဆက်တိုက်ဘုံကျဲတိုက်ခိုက်ခြင်းကြောင့်ပြည်သူတို့ဦးသေဆုံးခဲ့ကြောင်းမြင်းကြံခရိုင်ပကဖထံမှသိရပါသည်။တိုက်ခိုက်မှုအတွင်ဒေါင်ဘိုးရွာမှပြည်သူတို့ဦးသေဆုံးခဲ့သည့်အပြင်မြိုင်သာချေးရွာကိုလည်းဒီဇင်ဘာလ24ရက်နေ့ညနေပိုင်းတွင်ထပ်မံဘုံကျဲတိုက်ခိုက်ခဲ့ပြီးပြည်သူများထိခိုက်မှုအခြေအနေကိုအတိပြုနိုင်ခြင်းမရှိသေးဘူးလို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးမွန်ပြည်လူမျိုးရေးတပ်တော် MLA အပတ်စဉ်6စစ်တင်နန်းစင်ပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်မွန်ပြည်လူမျိုးရေးတပ်တော် MLA ရဲ့အပတ်စဉ်6အခြေခံစစ်ပညာသင်တန်းစင်ပွဲအခမ်းအနားကိုဒီဇင်ဘာလ25ရက်နေ့ကပြုလုပ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။တင်နန်းစင်ပွဲမှာမွန်ပြည်လွတ်မြောက်ရေးတပ်တော် MLA စစ်ဦးစည်းရုံးချုပ် GSO ပညာမင်းကန်စီက"အိုစစ်တီတို့ငါတို့မွန်လူမျိုးသည်ဧကရာမျိုးဖြစ်သည်။ယဉ်ကျေးမှု၎င်းအုပ်ချုပ်မှုဆိုင်ရာ၎င်းခေအဆက်ဆက်အာဏာဖြင့်ပြည့်ပြည့်စုံစုံဥစွာရပ်တည်လာခဲ့သည်။မြတ်စွာဘုရားရဲ့သာသနာတော်၃ပါးလည်းငါတို့သည်သာရှေးဥစွာတည်ထားသည်။အိုမွန်အမျိုးတို့အိုမွန်စစ်တီတို့ဒီနေ့ဒီငါတို့နိုင်ငံမရှိတော့ပါသူများလက်အောက်မှာရောက်သွားပြီးကျွန်းအမျိုးဖြစ်သွားပါပြီထို့ကြောင့်ကျွန်းဘဝမှလွတ်မြောက်အောင်မွန်ယဟန်တော်၎င်းမွန်တိုင်းသူပြည်သား၎င်းမွန်စစ်တီတော်တွေ၎င်းအားလုံးမှတာဝန်ရှိပါသည်အကယ်၍ငါတို့မွန်လူမျိုးကျွန်းဘဝမှမလွတ်မြောက်ရင်ဘယ်နေရာဒေသပဲသွားတတိပါဖြစ်ဖြစ်သေပြီးနှက်ဖြစ်သွားတာတောင်မှငါတို့ဒီကျွန်းအမျိုးသားဖြစ်သည်ထို့ကြောင့်ကျွန်းဘဝမှလွတ်မြောက်အောင်စိတ်ဆွဲလန်းခြင်းကို၎င်းကိုချစ်ချင်းကို၎င်းစည်းစိမ်ဥစ္စာကိုချစ်ချင်းကို၎င်းကိုအသက်ကိုချစ်ချင်းကို၎င်းစသည့်တန်ရုံးစင်တွေကိုအကုန်လုံးဆွတ်လွတ်ရမည်လွတ်မြောက်ခြင်းရဲ့အခွင့်အရေးမှလွဲ၍ဘာကိစ္စမှအရေးမကြီးပါထို့ကြောင့်အိုးစစ်တီတို့ကြိုက်ထီယိုဖျားရွှေတကုံဖျားတို့ကိုတစ္ဆာပြုပြီး၍ ညီညီညာညာမှန်မှန်ကန်ကန်ယူသားစွာဖြင့်အမျိုးရေးကိုထမ်းဆောင်ကြပါလို့နှိုးဆော်စေ၍နှီးကုံချုပ်အပ်ပါသည်လို့ပြောကြားခဲ့ပါသည်ထို့အပြင်အခြေခံစစ်တင်နန်းအားပြီးဆုံးသည့်အထိတက်ရောက်ပညာသင်ကြားခဲ့ကြတဲ့ရဲဘော်ရဲမေများရဲ့တော်လန်ယုံကြည်ချက်ခိုင်မာမှုနဲ့ဇွဲလုံးလကြီးမှုကိုအထူးပင်ဂုဏ်ယူဝမ်းမြောက်မိပါတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဆလဘီသက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့ပြန်လည်နေထိုင်နိုင်ကြောင်းထုတ်ပြန်ချက်မထွက်မီအထိမင်းတပ်မျိုးပေါ်ကိုတွာလာနေထိုင်ခြင်းမပြုဖို့အတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မြို့တွင်တပ်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့ပြန်လည်နေထိုင်နိုင်ကြောင်းထုတ်ပြန်ချက်မထွက်ပေါ်ခင်အထိမြို့ပေါ်ကိုတွာလာနေထိုင်ခြင်းမပြုကြရန်မင်းတပ် Township IDP Camp Management Committee ကအတည်ပြုထားပါတယ်။ဒီဇင်ဘာလ21ရက်နေ့မှာမင်းတပ်မြို့ရဲကစစ်ကောင်စီတပ်အားလုံးကိုချင်းညီနောင် CB နဲ့မဟာမိတ်တပ်များကအောင်မြင်စွာတိုက်ထုတ်နိုင်ခဲ့ပြီး၄နှစ်နီးပါးဆစ်ဆောင်ခဲ့ရတဲ့မိသားစုတွေအိမ်ပြန်နိုင်မဲ့အခွင့်အရေးဟာလက်ထက်အကွာကိုရောက်ရှိလာပြီလို့ဆိုပါတယ်။တို့ပေမဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုများလက်နက်ကြီးပစ်ခတ်မှုများပြည်သူပိုင်နေအိမ်များကိုမီးရှို့ဖျက်ဆီးမှုများကြောင့်အိမ်ကြီး200ခန့်မီးလောင်ပျက်ကျခဲ့ရပြီးတချို့မိသားစုတွေပြန်စရာအိမ်မရှိတော့ဘူးလို့သိရပါတယ်။မြို့သိမ်းတိုက်ပွဲအတွင်းနေရာဒေသအချို့ကစစ်ဘေးရှောင်များကိုကော်မတီအနေဖြင့်ငွေသားအနှွေးတယ်ဆောင်ဖျားနှင့်စားနပ်ရိက္ခာများကိုဖြန့်ဝေပေးနိုင်ခဲ့ပေမဲ့လမ်းဘန်းဆက်သွယ်ရေးအလွန်ခက်ခဲတဲ့တိုက်နယ်10 11 13နဲ့14တို့ကိုရောက်ရှိနိုင်ဖို့အကူအညီများဆက်လက်လိုအပ်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးစစ်တပ်ထုတ်ကွန်ရက်ဗီယာရောင်းချနေမှုကိုစစ်ဆေးတွေ့ရှိသဖြင့်ဖျက်ဆီးအရေးယူတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းတာယာဝတီခရိုင်အုပ်ဖုံမြို့နယ်အတွင်းကဈေးဆိုင်များမှာစစ်တပ်ထုတ်ကွန်အရက်နဲ့ဗီယာများရောင်းချနေမှုကိုစစ်ဆေးတွေ့ရှိသဖြင့်အေးအေးယူဖြက်စည်းသတိပေးခြင်းများလှုပ်ဆောင်ခဲ့တယ်လို့မြေအောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ20ရက်နေ့မှာပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းတိုင်းစစ်ဒေသအမှတ်1စစ်ဒေသကွယ်တာယာဝတီခရိုင်ပြည်သူ့ကာကွယ်ရေးတပ်ရင်း3800တပ်ခွဲလေးမြေအောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကမြို့နယ်အတွင်းရှိဈေးဆိုင်များကိုရှောင်းတခင်ဝင်ရောက်စစ်ဆေးခဲ့ပါတယ်။ထို့သူစစ်ဆေးရာမှာအကြမ်းဖက်စစ်ကောင်စီတပ်ရဲ့ထုတ်ကုန်ဖြစ်တဲ့အရက်ဘီယာများကိုတွေ့ရတာကြောင့်အေးအေးယူဖြက်စည်းခဲ့ကစစ်တပ်ထုတ်ကုန်များအသုံးမပြုရေးအတွက်သတိပေးခြင်းများလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။ဆက်လက်ပြီးပြည်သူများကိုဖမ်းဆီးတပ်ဖြတ်အမျိုးမျိုးဒုက္ခပေးနေတဲ့အကြမ်းဖက်စစ်တပ်ကိုဝင်ငွေရစေတဲ့စစ်တပ်ထုတ်အရက်ဘီယာရောင်းချတဲ့ဆိုင်များကိုဝင်ရောက်ဖမ်းဆီးဖျက်ဆီးမှုများအားထိထိရောက်ရောက်လှုပ်ဆောင်သွားမှာဖြစ်တဲ့အတွက်ပြည်သူများအနေနဲ့အသုံးမပြုကြဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ထီးလင်းမြို့မှစခန်းမှရဲတပ်သားတဦးလက်နက်နဲ့တကွအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းထီးလင်းမြို့နယ်မြို့မှရဲစခန်းမှရဲတပ်သားတဦးဟာလက်နက်နဲ့တကွအလင်းဝင်လာတယ်လို့ထီးလင်းမြို့နယ်ပြည်သူ့ကာကွယ်တပ်ရင်းများကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ22ရက်နေ့မှာထီးလင်းမြို့မှရဲစခန်းကရဲတပ်သားထမ်းဖေဟာဗျူဟာအမှတ် 87 ရောဗျူဟာနဲ့အမှတ်တစ်စစ်ဒေသကံကောခရိုင်အမှတ်2410တရင်တို့ထံဆက်သွယ်ပြီးအလင်းဝင်လာတာလို့ဆိုပါတယ်။၎င်းအလင်းဝင်ရဲတပ်သားဟာ G3 တနက်တလက် G ပေါင်းနှစ်ခုနဲ့ 7.62G 194တောင်းတို့ကိုတဘာတဲယူဆောင်လာခဲ့ပြီးမိသားစုနဲ့အတူအလင်းဝင်လာတာပါ။လက်နက်နဲ့တကွအလင်းဝင်လာတဲ့၎င်းရဲတပ်သားကိုဂုံပြူစုငွေ7,500ချင်းမြင့်ခဲ့ပြီးလူမြောက်နယ်မြေကိုပို့ဆောင်ပေးခဲ့တယ်လို့သိရပါတယ်။CDM ပြုတ်လို့ရင်ကာကွယ်ရေးတပ်ဖွဲ့များကတပ်ဖြတ်တာခံရမယ်ဆိုပြီးစစ်ကောင်စီရဲ့ယုံသွင်းတာခံရပြီးမှိုင်းမိနေတဲ့စစ်ကောင်စီတပ်သားများအနေနဲ့အချိန်မီအမြန်ဆုံး CDM ပြုတ်လို့ပါကကြိုးစိုးနေမှာဖြစ်ပါတယ်လို့အတိအပေးဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာVideo NUG သောတာရှင်များခင်ဗျာစီရီသတင်းကောင်းနှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာ2024ခုနှစ်ဒီဇင်ဘာလ26ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမွန်ပါ NUG ပြည်တော်စုဝန်ကြီးချုပ်ကာကွယ်ဝန်ကြီးဌာနနဲ့အာရခတပ်တော်တို့မှခရစ်စမတ်စုမုံကောင်တောင်းတဲ့သတင်းတွေကိုဦးစွာတင်ပြပေးပါမယ်မြို့သားညီညွတ်အစိုးရပြည်တော်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းအဝေးဝန်ကြီးဌာနနဲ့အရခတ်တက်တော် AA တို့မှာဒီဇင်ဘာလ25ရက်နေ့မှာခရစ်စမတ်စုမုံကောင်များတောင်းပေးခဲ့ကြပါတယ်။ဂျမ်းမဲ့ခက်ခဲတဲ့တော်လန်ရေးအချိန်ကာလမှာခရစ်စမတ်ကပေးတဲ့ယုံကြည်ခြင်း၊မျှော်လင့်ခြင်း၊စစ်ချင်းမေတ္တာများနဲ့အတူတကွရင်ဆိုင်ဖြတ်သန်းကြပါစို့လို့ဝန်ကြီးချုပ်မှဆုတောင်းမေတ္တာပို့သထားပါတယ်။လားတူကာကွယ်ဝန်ကြီးဌာနမှာလည်းပျော်ရွှင်တွေထွေးပြီးကိုယ်စိတ်နှဖျားကျန်းမာကြည်လင်သောခရစ်စမတ်အခါသမယဖြစ်ပါစေလို့ဆုတောင်းပေးထားပါတယ်။ကမ္ဘာတစ်ဝန်းလုံးနဲ့မြန်မာနိုင်ငံအနှံ့အပြားမှာခရီးယန်ဘာသာဝင်များ အရခဒေတာနဲ့ဘလဝဒေတာအတွင်းရှိခရီးယန်ဘာသာဝင်များအားလုံးခရစ်မတ်ကာသများတွင်ငြိမ်းအေးတရားမှုရရှိကြစေပြီးစစ်မှန်သောလူမြောက်မှုများနဲ့အတူလူဝင်ဆန္ဒများတစ်လုံးတစ်ဝပြည့်စုံနိုင်ကြပါစေလို့ရခိုင်မျိုးသားဖွဲ့ချုပ်အရခတက်တော် ULAAA မှဆုတောင်းမေတ္တာပို့သထားပါရှင်မင်းတနဲ့ကံပတ်လက်မျိုးသိမ်းအောင်မွေးများအတွက်ဂုံပြဝမ်းမြောက်သဝင်လော Energy ကာဝေးဝန်ကြီးဌာနပေးပို့တဲ့တင်ကိုဆက်လက်တင်ပြပေးပါမယ်။ဒီတော်စုတိုင်းသားပြည်သူတရလုံးအတွက်မင်းတနဲ့ကံပတ်လက်နှမျိုးကိုနှစ်သင်းလက်ဆောင်ဖြစ်ရယူပေးခဲ့တော့ချင်းညီနောင်နဲ့မဟာမိတ်တပ်ဖွဲ့များအားချီကျူးဂုံပြပါကြောင့်မြို့သားညီညွတ်အစိုးရကာဝေးဝန်ကြီးဌာနမှပေးပို့တဲ့တဝင်လော်မှာဖော်ပြထားပါတယ်။ဆီယနာရှင်စနစ်အဆုံးသတ်ရင်းနဲ့ Federal Democracy ပြည်တော်စုတည်ဆောက်ရေးတိုက်ပွဲများအတွက်တနဲ့ခန္ဓာပေးဆက်ခဲ့တဲ့ချင်းသူရဲကောင်းများအတွက်လည်းလေးစားဂုဏ်ယူပါကြောင့်ညှိတာထားပါတယ်။မင်းနဲ့နဲ့ကံပတ်လက်မျိုးများလွမြောက်မှုမှသည်ချင်းပြည်တစ်ခုလုံးလွမြောက်ရေးထို့မှပြည်အောင်စုတစ်ခုလုံးလွမြောက်ရေးအတွက်မြို့သားညီညွတ်အစိုးရကာကွယ်ဝန်ကြီးဌာနအနေဖြင့်ချင်းတော်လင်းအဖွဲ့များပါဝင်တော်လင်းအဖွဲ့စည်းအားလုံးနဲ့လက်တွဲကြိုးပမ်းသွားမည်ဖြစ်ကြောင်းအသိပေးရင်းမြို့သိမ်းအောင်မွေးများအတွက်ဤကုန်ပြုဝမ်းမြောက်တော်ဝင်လောပါအပ်ပါကြောင်းဖော်ပြပါရှိပါရဲ့ရှင်။ဖျားเจ้าတွေခေါင်းလောင်းတန်တွေတိတ်ဖျားเจ้าကိုမတော်ရဲပဲပုံအောင်နေရတဲ့ခရီးယန်ဘာသာဝင်လူငယ်ကလေးမိသားစုတွေရဲ့အခြေအနေတွေကိုစင်စားမိတိုင်းစိတ်မကောင်းဖြစ်ရလို့ဒုခွေးဝင်ကြီးဆိုတဲ့သတင်းကိုလည်းဆက်လက်တင်ပြပေးပါမယ်။မြမပြည်တွင်းမှာရှိတဲ့ခရီးယန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ဘာသာရေးအဆောက်အဦတွေပေါ်ဂျမတ်စယုတ်စုရဲ့တိုက်ခိုက်မှုတွေဆက်လက်ရှိနေပြီးရောရွှင်စရာကောင်းတဲ့ခရစ်မတ်ကာလတွေဘုရားကျောင်းတွေမှာခေါင်းလောင်းတန်တွေတိတ်ဘုရားကျောင်းကိုမတော်ရဲပဲပုံအောင်နေရတဲ့ခရီးယန်ဘာသာဝင်လူငယ်တွေနဲ့ကလေးတွေရဲ့ဘဝဘယ်အချိန်မှဘုံကျဲတိုက်ခိုက်ခံရမလဲဆိုပြီးစိုးရိမ်နေရတဲ့ခရီးယန်ရွာတွေကမိသားစုတွေရဲ့အခြေအနေတွေကိုစဉ်းစားမိတိုင်းစိတ်မကောင်းဖြစ်ရပါတယ်လို့ Energy လူခွင့်ရေးဆရာဝန်ကြီးဦးအောင်မျိုးမင်းကရေးသားထားပါတယ်။လူခွင့်ရေးဆရာဝန်ကြီးဌာနကရရှိထားတဲ့ကိန်းဂဏန်းတွေအရဆိုရင်2023တနှစ်တာအတွင်းမှာခရီးယန်ဘာသာရေးအဆောက်အအုံပေါင်း68ခုဖျက်ဆီးခံရပြီးတော့2024နိုဝင်ဘာလကုန်အထိခရီးယန်သာသနာရေးအဆောက်အအုံပေါင်း80ဟာဂျမတ်စယုတ်စုရဲ့မိရှုဖျက်ဆီးမှု၄ချောင်းတိုက်ခတ်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဖျက်ဆီးခံခဲ့ရတယ်လို့ထောက်ထားတွေရရှိထားတယ်လို့ဖော်ပြထားပါတယ်။ဘာသာတိုင်းဘာသာတိုင်းငြိမ်းချမ်းစွာနဲ့မိမိယုံကြည်တဲ့ဘာသာကိုအနောက်ရှက်ကင်းကင်းနဲ့ယုံကြည်ကိုးကွယ်ခွင့်တွေရရှိနိုင်ကြပါစေ။နောက်ကမှပျော်ရွှင်မွေကောင်းတဲ့ခရစ်မတ်နေ့ပေါင်းများစွာကိုပိုင်ဆိုင်နိုင်ကြပါစေလို့ဝန်ကြီးကဆုတောင်းပေးထားပါတယ်ရှင်။အရခတ်တတော်ရဲ့အောင်မွေဟာရခိုင်ပြည်သူတို့ရဲ့အောင်မွေဖြစ်တဲ့ကဲ့သို့တိုင်းရင်းသားလူမျိုးပေါင်းစုံပြည်သူလူထုတရားလုံးရဲ့အောင်မွေလည်းဖြစ်ကြောင်းမွန်ပအိုတော်လိုင်းအဖွဲ့တွေတဝန်လာပေးပို့တဲ့တရင်ကိုလည်းတင်ပြပေးပါဦးမယ်။အရခတ်တတော် AA ကနောက်ပိုင်းတိုင်းစစ်ဌာနချုပ်နောက်ပါခကိုသိမ်းပိုက်နိုင်ခဲ့ပြီးရခိုင်တပြည်လုံးလွမြောက်နိုင်တော့မယ့်အောင်မွေအတွက်မွန်နယ်ပို့တော်လင်းအဖွဲ့လေးဘက်ကဂုံပြူတဝင်လွာပေးပို့ခဲ့ပါတယ်။မွန်ပြည်ဖက်ဒရယ်ကောင်စီ MSFC မွန်ပြည်သိပါတီဆီယနာရှင်တိုက်ဖြတ်ရေး MMSBAD ပို့မျိုးသားဖက်ဒရယ်ကောင်စီ PNFC နဲ့ပို့မျိုးသားလွမြောက်ရေးအဖွဲ့ချုပ် PNL တို့ကဒီဇင်ဘာလ25ရက်နေ့မှာတဝင်လွာပေးပို့ခဲ့တာပါ။အခုအောင်မွေဟာရခိုင်ပြည်သူတို့ရဲ့အောင်မွေဖြစ်တဲ့ကဲ့သို့တိုင်းသားလူမျိုးပေါင်းစုံပြည်သူလူထုတရားလုံးရဲ့အောင်မွေလည်းဖြစ်တယ်လို့ခံယူထားပြီးအလုံးလုံးမြောက်နိုင်ရဲ့အတွက်စူပေါင်းတိုက်ပွဲဝင်နေတယ်လို့တဝင်လွှာမှာဖော်ပြထားပါတယ်။ဒီဇင်ဘာလ20ရက်နေ့မှာနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခပြီးသက်သိမ်းပိုက်လိုက်ပြီးနောက်ရခိုင်ပြည်ဟာဆီယနာရှင်လက်အောက်မှာပထမဆုံးလုံးမြောက်နိုင်မဲ့အလားအလာကောင်းများရှိနေတာပဲဖြစ်ပါတယ်။ ULAAA အနေနဲ့ရခိုင်ပြည်လုံးမြောက်ရေးတင်သားရက်တက်မနေပဲတနိုင်ငံလုံးရှိဗမာပါဝင်ဘဝတူဖိနှိပ်ခံတိုင်းသားလူမျိုးတည်တည်ရဲ့လုံးမြောက်ရေးတိုက်ပွဲများပြည်သူလူထုတရားလုံးဖိနှိပ်ခံဘဝမှလုံးမြောက်ရေးအတွက်နိုင်ငံမြေကျဲစွာပူပေါင်းဆောင်ရွက်နေတာကိုလည်းအထူးဂုဏ်ယူမိတယ်လို့ဖော်ပြထားပါတယ်။ဒိုင်းသားလူမျိုးပေါင်းစုံပြည်သူတရားလုံးလိုလားတဲ့ဆီယနာရှင်စနစ်အပြီးတိုင်းချုပ်ငင်းနဲ့ Federal Democracy ပြည်တော်စုတည်ဆောက်ရေးဘုံလုပ်ငန်းစဉ်များတွင်ညီနောင်မဟာမိတ်သုံးဘွဲ့အပါအဝင်ဘဝလူညီနောင်တော်လိုင်းအင်အားစုများနဲ့အတူခိုင်ခိုင်မာမာလက်တွဲတိုက်ပွဲဝင်သွားမယ်လို့လည်းအသိပေးထားပါတယ်ရှင်။135မီတာဖရီဂိတ်တာလုံမင်းစီရင်ကိုတန်လင်းတက်နေရှိရေတဲ့တမောချင်းဌာနချုပ်မှာမြောင်းလိုင်းရေးချတဲ့တရင်ကိုလည်းဆက်လက်တင်ပြပေးပါမယ်။ဒီဇင်ဘာလ24ရက်နေ့မှာပြုလုပ်တဲ့ရေတဲ့နှစ်ပတ်လည်အခမ်းအနားမှာ135မီတာဖရီဂိတ်တာလုံမင်းစီရင်ကိုတန်လင်းတက်နေရှိရေတဲ့တမောချင်းဌာနချုပ်မှာစစ်ကောင်းဆောင်မြောင်းလိုင်းရေးချခြင်းပြုလုပ်ခဲ့တယ်လို့စစ်တပ်မီဒီယာတွေကဖော်ပြထားပါတယ်။စစ်ကောင်းစီဟာ2024ခုနှစ်အတွင်းကြီးမားဆုံးရေတဲ့ဌာနချုပ်တွေထဲကတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်တန်တွဲမြို့ကမောင်ရွှေလေးရေတဲ့စခန်းကိုလည်းလက်လွတ်ဆုံးရှုံးထားရတာဖြစ်ပါတယ်။ရခိုင်ကဲရုံးကမြို့နယ်အများပြားကိုလက်လွတ်ထားရချိန်မှာစစ်ကောင်စီကအခုလိုရေတပ်စီရင်ရေချပွဲပြုလုပ်လာတာဖြစ်ပါတယ်။ဂျမတ်စစ်ကောင်စီတပ်ရဲ့စစ်သည်မော18စီးထံမှနေကို AA နဲ့ KIA ဦးဆောင်တဲ့တော်လင်းရေးတပ်တွေကဖျက်ဆီးရှင်းလင်းထားပါတယ်။မြန်မာနိုင်ငံရဲ့ပင်လယ်ပြင်နယ်စပ်တလျှောက်မှာလည်းစစ်ကောင်စီကနယ်မြေရေစက်တိုက်လက်လွတ်ဆုံးရှုံးထားရပြီးအရခတ်တပ်တော် AA ကရေစက်ပင်လယ်ပြင်ကဲရုံးတွေကိုအများဆုံးထိန်းချုပ်ထားပါတယ်ရှင်။အောင်စုစေဝါကြော်ညာနဲ့ပတ်သက်ပြီး PDF အဖွဲ့တစ်ဖွဲ့မှအသိပေးစာထုတ်ပြန်ပြီးနောက် ဆယ်လီဖြူဖြူထွေးပြန်လဲတောင်းပန်တော့လဲထိုက်တန်နဲ့ပြည်တန်ခံရမယ်လို့ဆိုတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။ဟောင်စုမြေရှိစေဝါကျော်ညာအားဆယ်လီဖြူဖြူထွေးကလူမှုကွန်ရက်စာမျက်နှာ Facebook နဲ့ YouTube တို့တွင်ဒီဇင်ဘာလ23ရက်ကတင်ခဲ့ပြီးနောက်ဒေါ်ဆတ်တရားနှိမ့်ချစော်ကားသည်ဟုဆိုကဝေဖန်မှုများမြင့်တက်လာခဲ့ပြီး Black Hero UGPDF ဖွဲ့ကအသိပေးစာထုတ်ပြန်ပြီးနောက်ပြန်လဲဖြုတ်ချခဲ့ပြီးဖြူဖြူထွေးမှပြန်လဲတောင်းပန်ခဲ့ပါတယ်။ဆိုပါကြများတဲ့မဲရော့တူပုံစံအဖြူရောင်ဝမ်းဆက်ကိုဝစ်စားစင်ရင်ထားပြီးယောဂများကုသပေးသူတူဖြစ်ဖြူဖြူထွေးကတယောက်ဆောင်ထားကချက်ကနန်းဖြစ်ခွန်ကိုနံပါတ်ပေးခြင်းချန်စီယိုအစရှိသည့်ပြောကြားချက်များကိုကြည့်ရှုသူများကဝေဖန်ခဲ့ပါတယ်။ဒီဇင်ဘာ25ရက်မွန်လွဲပိုင်းနဲ့ဖြူဖြူထွေးနဲ့ကြော်ညာဇညွန်ရေးသားသူတို့ကအဆိုပါကြော်ညာမှာဤသူတူတယောက်ကိုမှစော်ကားလိုခြင်းမရှိကြောင်းထိခိုက်နစ်နာမှုများရှိပါကတောင်းပန်မှာကြောင့်ပြန်လည်ဖြစ်ရှင်ခဲ့ပါတယ်။သို့တော်လည်းအသီးပေးစာထုတ်ခဲ့တဲ့ဖွဲ့မှာထိုက်တန်နဲ့ပြည်တန်ခံရမယ်လို့ထပ်မံထုတ်ပြန်ခဲ့ပါတယ်။ဆောင်းမောင်ကိကနေတန်းရွှေခေတွင်စေစွန်ရသတင်းစာရီနဲ့မေဆုကိုပုတ်ခတ်တဲ့အဆောင်မအချို့မှာအကျဲကျုပ်ကြခံထားရတဲ့မေဆုရဲ့ချန်စီယိုအတွင်းကလူလူတွေးဆမှုကိုချန်စီယိုမယ်တော်လို့စစ်တပ်ကလောင်ရှင်တွေကထဲသွင်းရေးသားလှောင်ပြောင်ခဲ့မှုတယ်လို့ Freedom Fighter မှထောက်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းနောက်မင်းစစ်သွေးနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ခုတစ်ခါတင်ဆက်ပေးမယ့်တယောဇာကဏ္ဍအစီအစဉ်မှာယတနာပုံဆရာမှတ်ကြီးရေးသားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့အယိုးစားစုယူသားဖို့လို့အမည်ရတဲ့တယောဇာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။အယိုးစားစုယူသားဖို့ကြီးလာရင်ရွရွတတာရှာစားတောင်လို့ငယ်ကလေးကအယိုးပဲကျူလာတာဗျ။အယိုးတော်ตาลีสู่อเมยูบ่อโปจู่อ๋องบ่ท้ายดาลุเสียตัวจุ้ยดาซาสกาไม่เปาะเนตะมี้ลีสู่แจ่ยูด้ามาแจ่ไส้ปอกมาแจ่ลูแย่เพี้ยชาซาตัดอ๋องลีอะคุสู่ตาลีสู่ยิงเป้ตะเหมะตินดาอยู่บ้ามาไม่เปาะอูตะแย่73กุเป้แลมะญี้มะญูหลุดเดยูตาชาเดคอมพานีอะคุ20ถองเป้แลนวาลูยงเนဒါအမဲယူစိတ်တက်ပဲကျွန်တော်တို့ကအတူတိတ်မနေရပါမယ်အချိန်တို့အတွင်းမှာတည်တည်ချာချာကိုနွားစိတ်တွင်းခဲ့တာတမီးလေးဆိုလဲကြက်လုံးလုံးဖြစ်နေတော့စိတ်အေးရတာပေါ့အခုဆိုရိုးရိုးကြက်တောင်မဟုတ်တော့ဘူးအရက်အရှာကောင်းလွန်းလို့ကြက်တအုပ်မကြီးဖြစ်နေပြီလေသူကအရက်ပညာအဲ့လေအမှုပညာလုပ်ငန်းမှာမဆုတ်တန်းခံစစ်နေပေါ့ဗျာကျွန်တော်တို့တေချာပြည့်စုပြိုးထောင်ပေးခဲ့တာပေါ့ကျွန်တော်ကသားကိုနွားစိတ်သွင်းပေးတာပေါ့ကျွန်တော်ကိုယ်တိုင်ခိုင်းတာလုပ်တဲ့နေရာမှာတော့နွားလာဥတ္တဖတ်ပွဲနှစ်ထပ်ကွမ်းရခဲ့လို့ဂျိုကုတ်မှုကြီးယာဒူးဆက်ခံထားတာပဲလေတမီးကတော့သူ့အမေကျွန်တော်မိမကြက်ဆရာမကတင်ပေးတာပေါ့အမျိုးသမီးကကြက်ဂျူကေးရှင်းမှာမဟာဝိဇ္ဇာကြက်ကတူမာတော်ဆရာမလုပ်လာတာကျွန်တော်နွားအလုပ်မှာပါရမီဖြည့်ဖို့သူ့အလုပ်ကထွက်လာခဲ့တာကျွန်တော်လုံးမှာအရာရှိအဆင့်ဆင့်ကိုကတော်တွေကပုံစံမျိုးမျိုးနဲ့ဖာကြရတာလေမဖာနိုင်ရင်ကျွန်တော်ဘယ်ရာထူးတက်မလဲကတော်တွေပါရမီမဖြည့်တက်လို့ကတော့သူ့ယောက်ျားနွားလာဥတ္တဖဂျူကုတ်မှုကြီးရာထူးရဖို့များစိတ်ကူးတဲ့တော်မထက်နဲ့အဲ့လိုသူ့အိမ်တော်ဘက်တက်တန်းတစ်လျှောက်လုံးဖာနီးမျိုးစုံနဲ့ကြိုးခုန်ခဲ့ရတဲ့အတွက်တမီးကိုကျက်ဂျူကေးရှင်းကောင်းကောင်းပေးနိုင်တာပေါ့အခုဆိုတမီးလေးလဲကြက်ယိုးကိုက်ရင်ကြက်ပညာစုံလို့ကြက်မှာအယိုးဆိုတဲ့အတိုင်းယိုးယိုးတတရက်ဖြဲရှာစားတတ်နေပါပြီအဲမတူဘူးဗျကျွန်တော်တက်ကိုတော့ခွေးယိုးပဲကျူတယ်ခွေးဆိုရယ်သွေးတိုက်တယ်သူတို့ကကာကွယ်ရေးကိုသူတို့လဲအယိုးစားတော့ကာကွယ်ဆောက်ရှောက်ရေးမှာအင်မတန်ယိုးသားကြပါတယ်အားလဲကိုရတယ်ကျွန်တော်လက်ညှိုးထိုးပြတဲ့နေရာတဟုန်တို့ပြေးကြိုက်တာပဲသူတို့ကိုမွေးခဲ့တဲ့အမေလားကျွေးခဲ့တဲ့အဖေလားသူတို့ကိုတင်ပေးခဲ့တဲ့ဆရာလားသူတို့ကိုကုသပေးခဲ့တဲ့သမားလားအမျိုးလားအဆွေလားအဖိုးလားအဖွာလားတော့မကြည့်တော့ဘူးသူတို့ကကျွန်တော်သားနဲ့သမီးနွားလိုကြက်လိုရှာထားသမျှကာကွယ်ဖို့လက်သက်မွေးထားတာလေသူတို့ဘလောက်ယိုးတယ်လဲဆိုကျွန်တော်ဘလောက်မဟုတ်တာပျော့ပျော့ယုံကြတာပါပဲဒီလောက်တတိုင်းပြည်လုံးကယုံကြည်ထောက်ခံလွန်းတာရဲ့ဟိုဘက်တောင်လွန်နေတဲ့သူကိုမဲခိုးလို့နိုင်တာပြောလဲယုံကြတာပဲဥဒံမစဲထောက်ကံဘွဲတွေတောင်လှုပ်လားလှုပ်ရက်ဒီလောက်တိုင်းပြည်ဟာအဖက်ဖက်ကဆုတ်ယုတ်ကြဆင်းပြက်ယွင်းနေတာကိုမြင်နေပါရဲ့နဲ့ တိုင်းပြည်စည်းပွားရေးဥမော့လာပြီးပြောလဲဟာတဝုံးဝုံးနဲ့ဟောင်ပေးကြတာပဲကျွန်တော်ကရှို့ဆိုတအုပ်အုပ်နဲ့ကိုရကိုရွာတော်မိတိုက်တဲ့ကောင်တွေကျွန်တော်ကသတ်ဆိုလူလားဖုံးကြီးလားမရွေးဘူးခလေးလားလူကြီးလားမကြည့်ဘူးနောက်ဆုံးဆွေလားမျိုးလားအပေါင်းလားအသင်လားမတွက်ဘူးဘလူတရေစည်းတယ်လို့တတ်တာသူတို့ကြတော့ခွေးရိုးကိုအရက်နဲ့မြင်းဆေးတွဲကြွေးထတာကိုဗျခမရအယူသာနနာကြွေးတကယ်ယူသားတယ်ဆိုတာယုံဘဲနဲ့ဗျတေမာမှန်းသိရတဲ့ကိုတက်ကြိုက်တာသူတို့မိသားစုတွေရောတေမာဆိုလဲအမီးနှံမယ်မထင်နဲ့ပါဇက်ဖြဲဖြတ်ဆွဲတာပဲအဲလောက်ယူသားတာဗျကျွန်တော်ကတကယ်တော့တတိုင်းပြည်လုံးကိုယူယူတတပဲဖြစ်စေချင်တာပါဖြစ်နိုင်ရင်တော့တကဘာလုံးဖြစ်စေချင်တာပေါ့ဗျာglobalization kit မဟုတ်လားအခုလောလောဆယ်ကျွန်တော်မိသားစုအယိုးစားလို့ယိုးသားသွားပြီကျွန်တော်တက်အယိုးစားလို့ယိုးသားနေပြီအခုကျွန်တော်နိုင်ငံကိုအယိုးကျွေးတော့မယ်အဲ့ဒီအတွက်စစ်မှုထမ်းဥပဒေထုတ်လိုက်ပြီတက်ထဲရောက်လို့ခွေးယိုးကျွေးလိုက်ရင်ခွေးဝန်းကျင်ရောက်ခွေးစိတ်ပေါက်ပြီပေါ့ဗျာတစ်နှစ်နည်းနည်းနဲ့10နှစ်လောက်ဆိုရင်တပြည်လုံးခွေးစိတ်ပေါက်ရောပေါ့ကျွန်တော်စံနမူနာပြလုပ်ပါမယ်နောက်ဆိုကျွန်တော်လိုပဲအယိုးစားစုယိုးတာဖို့ကမ်ပိန်းတွေကဘာအနှံ့ပေါ်လာမှာပေါမအလာနဲ့ရုရှားဘဲကြီးတပွေထင်ရဗျူးမှတောက်နှုတ်ချက်ယတနာပုံဆရာမှတ်ကြီ
းဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့ကျမ်းမာရေးအသိပညာပေးကဏ္ဍအစီအစဉ်မှာသွားနှင့်ကရွင်ကျမ်းမာရေးကဏ္ဍအစီအစဉ်ကိုတဲလီကျမ်းမာမှတင်ဆက်ပေးထားပါရခင်ဗျာ
တဲလီကျမ်းမာရဲ့ကျမ်းမာရေးပညာပေးအစီအစဉ်ကကြိုဆိုပါတယ
်အားလုံးပဲမင်္ဂလာပါကျမတို့မိကန်ကောင်းဖြစ်ပါတယ်ကျမဒီနေ့ပြောသွားမယ့်အကြောင်းအရာလေးကတော့သွားနှင့်ကရွင်ကျမ်းမာရေးအကြောင်းအရာလေးပဲဖြစ်ပါတယ်ရအောင်ကျမ်းမာဘူးသွားနဲ့ဂရင်ကျမ်းမာရေးကိုဂယုပြုစုဆိုတဲ့စောင်ပုတ်ကလေးတိုင်းမှာသွားနဲ့ဂရင်ကျမ်းမာရေးရာဆိုရင်လူတယောက်ရဲ့ရအောင်ကျမ်းမာဖို့အတွက်အရေးကြီးတဲ့တကြောင်မလို့ဒီနေ့ကိုဒီသွားနဲ့ဂရင်နဲ့ပတ်သက်ပြီးတော့ဆောင်ရန်ရှောင်ရန်ဂယုဆိုင်ရမယ့်အချက်ကိုကျယ်လေးအကြောင်းကိုကျွန်မဆွေးနွေးသွားမှာဖြစ်ပါတယ်ရှင်ပထမအဆုံးနံပါတ်1အချက်အနေနဲ့ဆိုရင်ဖလိုရိုက်ပါဝင်တဲ့သွားတိုက်စီတွေနဲ့ဒီနေ့ကိုနှစ်ချိန်သွားတိုက်ပြီးတင်ပါတယ်သွားနဲ့တဖုံတွေကိုတန်ရှင်းအောင်ထားခြင်းဖြင့်သွားပိုးစားခြင်းနဲ့တဖုံယောဂါတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်။ဒုတိယချက်အနေနဲ့ဆိုရင်တော့သွားဆရာဝန်ထမ်းစီကို6လတစ်ကြိမ်ပုံမှန်သွားပြီးတော့သွားနဲ့ဂရင်းတွေကိုစစ်ဆေးသင့်ပါတယ်။ဒီလိုမျိုးစစ်ဆေးခြင်းအပြင်ဆိုးရွားစွာသွားပိုးစားနိုင်တာတွေတဖုံယောဂါနဲ့အခြားသွားနဲ့ဂရင်းဆိုင်ရာပြဿနာတွေကိုကိုကစောလင်စွာသိရှိပြီးတော့ကာကွယ်ကုသနိုင်မှာဖြစ်ပါတယ်။နံပါတ်3အချက်အနေနဲ့ဆိုရင်တော့ဒီဖလိုရိုက်ဓာတ်ပါဝင်တဲ့ရေတွေကိုတောက်သုံးခြင်းဖြင့်သွားများကိုတံမာစေပြီးသွားပိုးပေါက်တွေကိုလျော့နေစေပါဖြစ်ပါတယ်။နောက်ထပ်နံပါတ်4အချက်အနေနဲ့ဆိုရင်တော့ဒီဆီလိတ်ကွင်းရအပါအဝင်ဆေးရွက်ကြီးတဲ့ပစ္စည်းတွေအလုံးကိုရှောင်ကျင်ပြီးတော့အရက်တိစာတောက်သုံးခြင်းကိုလည်းကန့်သက်လျှော့ချရမှာဖြစ်ပါတယ်။ဒီဆီလိတ်တောက်သုံးသူများဟာဆီလိတ်မတောက်တဲ့လူများနဲ့နှိုင်းယှဉ်မယ်ဆိုရင်ဒီတဖုံယောဂါဖြစ်နိုင်ခြင်းကနှစ်ဆရှိနိုင်တာကိုတွေ့ရပါတယ်။နံပါတ်5အချက်အနေနဲ့ဆိုရင်တော့အချိုတက်ပါတဲ့သရေစာတွေနဲ့အချိုရည်ရည်တွေကိုရှောင်ကျင်ရပါမယ်။ဒီလိုရှောင်ကျင်ခြင်းအပြင်ဆိုရင်သွားပူစားခြင်းနဲ့အခြားသွားနဲ့ဂရင်ကျန်းမာရေးပြဿနာတွေအပြင်အဝါလွန်ခြင်းနဲ့စီးချိုယောဂါတို့ကိုလည်းကာကွယ်ပြီးသားဖြစ်ပါလိမ့်မယ်။နောက်ထပ်နံပါတ်6အနေနဲ့ဆိုရင်တော့တင့်မာစီးချိုယောဂါရှိနေပြီဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့မိမိရဲ့သွေးတွင် HbA1c ပမာဏကိုဓာတ်ခွဲစစ်ဆေးစောင့်ကြည့်သင့်ပါတယ်။ဒီလိုစစ်ဆေးရတဲ့အကြောင်းရင်းအားဆိုရင်သွေးတွင်တကြားတဲ့မြင်မာခြင်းဟာတဖုံယောဂါဖြစ်နိုင်ခြင်းတိုးလာခြင်းနဲ့ဆက်ဆက်နေလက်အတွက်ကြောင့်ပဲဖြစ်ပါတယ်။နောက်တစ်ချက်နံပါတ်9နဲ့နေဆိုရင်တော့သွားပိုးစားခြင်းကိုပိုးပြီးတော့ဖြစ်စေနိုင်တဲ့သွားမျက်နှာပြင်အချိုင်လေးများရှိမရှိကိုသွားဆရာဝန်နဲ့စစ်ဆေးပြီးတော့ dental sealant ကုသမှုကိုခံယူရမှာဖြစ်ပါတယ်။ဒီသွားမျက်နှာပြင်အချိုင်ပုံစံအကြောင်းများမှာကနဦးအပေါ်ရန်ဆေးအလွှာဖြည့်ခြင်း dental sealant ကုသမှုလိုအပ်တဲ့သွားအများစုမှာဆိုရင်အစာချိန်ဝါးရာတွင်ပိုပြီးတော့အသုံးပြုရတဲ့အံသွားများမှာပိုဖြစ်လေရှိပြီးတော့ထိုကဲ့သို့ကုသမှုခံယူထားတဲ့သွားများဟာဆိုရင်သွားပိုးပေါက်ဖြစ်ပေါ်ခြင်းကိုနှစ်ပေါင်းများစွာကာကွယ်ပေးနိုင်ပါတယ်။နောက်ထပ်နံပါတ်8အနေနဲ့ကတော့သွားများကိုသ ောက်ပွတ်ကျိုးတွေနဲ့နေ့စဉ်တန်ရှင်းရေးလုပ်ချင်းမှာပဲဒီလိုလုပ်ချင်းအပြင်ဆိုရင်သွားကြမှာရှိတဲ့အရာတွေကိုသွားပို့ခြင်းဖြင့်ဖယ်ရှားခြင်းဟာသွားပို့စားခြင်းကိုကာကွယ်ပေးနိုင်ပါတယ်နောက်ဆုံးချက်ဖြစ်တဲ့နံပါတ်6အနေနဲ့ဆိုရင်ကိုယ်ဝန်ဆောင်စဉ်သွားတွေကိုပုံမှန်စစ်ဆေးတင်ပြီးတော့လိုအပ်ပါကအရေးပေါ်သွားကုသမှုတွေကိုခံယူသင့်ပါတယ်ဘာကြောင့်လဲဆိုရင်ကိုယ်ဝန်ဆောင်ခြင်းနေမှာဆိုရင်သဖုံးယောဂနဲ့သွားပို့စားခြင်းတို့ဟာဖြစ်နိုင်ခြင်းပိုများတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်ဒီလိုမျိုးအရာအလုံးကျမ်းမာဖို့သွားတဲ့ဂရင်းကျမ်းမာရေးကိုဂယုပြုစုဆိုတဲ့ဆောင်ဖို့အတိုင်းပဲခုကျမပြောသွားတဲ့ချက်တွေကိုလိုက်နာခြင်းအပြင်သွားတဲ့ဂရင်းကျမ်းမာရေးကိုပုံမှန်ဂယုပြုကြပါလို့တိုက်တွန်းလိုက်ပါတယ်ရှင်အားလုံးကိုကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားများအားလုံးစစ်အာဏာရှင်စနစ်ဆိုးအောက်ကမြန်ဆုံးလွတ်မြောက်နိုင်ကြပါစေရှင်အရေးတော်ပုံအောင်ရမည
်ဝင်ရောက်ကြည့်ရှုပေးသူတဦးတယောက်ချင်းစီတိုင်းကိုကျေးဇူးထူးထူးပဲတင်ရှိပါတယ်ကျွန်တော်တို့ရဲ့ channel မှာကျမရင်းအသိပညာနဲ့ပတ်သက်တဲ့ video တွေကိုစင်ဆက်မပြတ်တင်ဆက်သွားမှာဖြစ်တဲ့အတွက်ကြောင့် subscribe လုပ်ထားကြပါအောင်လို့တိုက်တွန်းချင်ပါတယ်ခင်ဗျာ
video NUG သောတာရှင်များခင်ဗျာခုတစ်ခါတင်ဆက်ပေးမဲ့တော်လန်ရေးတေဂီတအစီအစဉ်မှာတော်လန်ပြည်သူများမှတင်ဆက်ထားတဲ့အာနာရှင်စနစ်အဆုံးတက်ရမည်လို့အမည်ရတဲ့တော်လန်ရေးတေဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
စီနီကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုပြထားပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တူမှာဓာတ်ရိုက်ဖမ်းယူနိုင်နေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရှင်အရေးတော်ပုံအောင်ရမည်